လဗနုန်နိုင်ငံမှာရှိတဲ့ဟစ်ပူလာရီရဲ့အမားကန်နေမြေတစ်ခုကိုအစ္စရေးဒရုန်းနှစ်စင်းပြတ်ကျလာခဲ့တယ်လို့ဟစ်ပူလာဘက်ကပြောလိုက်ပါတယ်။ဟစ်ပူလာရီရဲ့မီဒီယာရုံးရှိတဲ့အဆောင်အပေါ်ကိုကနအူးတစ်စင်းပြတ်ကျလာတာဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ဒရုန်းကိုလာရှာပုံရတဲ့နောက်ထပ်တစ်စင်းလည်းပြတ်ကျလာတယ်လို့ဟစ်ပူလာဘက်ကပြောပါတယ်။သူတို့ကိုပြစ်ချလို့ပြတ်ကျလာတာမဟုတ်ဘူးလို့ဟစ်ပူလာရဲ့ပြောခွင့်ရသူမိုဟာမက်အဖစ်က AP သတင်းဌာနကိုပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Israel ဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။အခုလိုမျိုး Israel drone နှစ်စင်းပြတ်ကျလာတဲ့အပေါ်မှာ Lebanon ဝန်ကြီးချုပ် Saad Hariri ကတော့ဒီဖြစ်ပျက်ဟာ Lebanon အချုပ်အခြာအာဏာကိုကျူးကျော်ချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ပဲဒေသတွင်းတည်ငြိမ်မှုကိုလည်းချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ဆိုပါရယ်။စတိန်နဲ့နှောင်းပိုင်းတို့ကတော့ Syria မှာရှိတဲ့ Iran အင်ဆောက်တပ်ရဲ့လက်ခွဲတစ်ခုကို Israel ဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတစ်ခုလုပ်ခဲ့တယ်လို့ Israel ကကြေညာပါရယ်။ဒါဟာ Israel အပေါ်မှာအီရန်ဘက်က drone နဲ့တိုက်ခိုက်လာနိုင်ခြင်းကိုဟန့်တားတဲ့သဘောဖြစ်တယ်လို့ဆိုပါရယ်။အီရန်ရဲ့ကျူးကျော်ရန်စားမှုတွေကိုတံပြန်ဖို့အတွက်သူတို့တပ်တွေဘက်ကဗတ်ပေါင်းစုံဆောင်ရွက်နေတယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောပါရယ်။ဒါပေမဲ့လည်း Israel ဒုံးလက်နဲ့အများစုကိုသူတို့ရဲ့ပြစ်မှတ်မရောက်ခင်မှာပဲဖျက်ဆီးပစ်နိုင်ခဲ့တယ်ဆိုပြီးတော့ Syria စစ်တပ်ဘက်ကပြောပါရယ်။အခု Lebanon မှာဖြစ်ခဲ့တာနဲ့ Syria တိုက်ခိုက်မှုကိစ္စဘယ်လိုဆက်နွယ်နေသလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ။